မင်္ဂလာပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFI ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်မဇာနီထွန်းပ
ါမင်္ဂလာပါရှင်ကျွန်မဝီမာထွန်းပ
ါ RFI ပေးစာကဏ္ဍကနေပထမဆုံးဖတ်ပြမယ့်စာကတော့မြမပင်လယ်ပြင်ကနေမြောပါပြီးအင်ဒိုနီးရှားနိုင်ငံကိုရောက်သွားတဲ့ကိုစန်းဝင်းကဆက်သွယ်အကူအညီတောင်းလာတာပါကျွန်တော်မြန်မာနိုင်ငံသားဖြစ်ပြီးအေယာဝတီတိုင်းချောင်းသာ၃ရပ်ကွက်မှာနေပါတယ်တဲ့သူကအလို့ရှိတဲ့လက်ပတ်တာမှာရင်ငုပ်ပြီးပင်လယ်မြော့ရှာဖွေတဲ့သူတယောက်ပါတဲ့သူအပါဝင်ပင်လယ်မြော့ရှာသူ12ယောက်ဟာရှစ်လပိုင်းတုန်းကပင်လယ်ထဲကိုထွက်ခဲ့ပါတယ်ပင်လယ်မြော့ရှာရင်အိန္ဒိယရေပိုင်နယ်ထဲကိုရောက်သွားလို့အိန္ဒိယရေတပ်ကလာဖမ်းပါတယ်ကျွန်တော်ကတော့အဖမ်းမခံပဲနီးစပ်ရာကျွန်းစီကိုရေကူးပြီးထွက်ပြေးခဲ့ပါတယ်ပင်လယ်မှာမျောလာတဲ့ဖော်တုံးတွေကိုစုပြီးလှေလော်လို့ရအောင်လုပ်ပါတယ်အဲ့ဒီဖော်တုံးတွေကိုလှော်ပြီးမြန်မာနိုင်ငံကိုအကက်မှာလေကားတိုက်ပြီးကျွန်တော်ရေစီးနဲ့မျောသွားခဲ့ပါတယ်ဒါကိုအင်ဒိုနီးရှားနိုင်ငံကရေလုံသားတွေကတွေ့ပြီးကယ်ဆယ်ခဲ့ကြပါတယ်တဲ့ကျွန်တော်အခုနေတံမြို့မှာရှိတဲ့ဂေဟာတစ်ခုမှာပါအဲ့ဒီဂေဟာကမြန်မာနိုင်ငံကရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့သူတွေကိုစုထားတဲ့နေရာပါအဲ့ဒီမှာကမွတ်စလင်နိုင်ငံရေးသမားတွေကကျွန်တော်ကိုနှိမ်ချဆက်ဆံတာတွေလုပ်ပါတယ်မြန်မာနိုင်ငံကိုပြန်ချင်ပတ်စံပေးမှရမယ်ဆိုပြီးတော့လဲတောင်းပါတယ်အင်ဒိုနီးရှားကရဲတွေကိုမကြောက်ရပဲသူတို့ကိုပဲကြောက်နေရပါတယ်အဲ့ဒီနိုင်ငံမှာရှိတဲ့မြန်မာတန်ယုံကဝန်ထမ်းတွေကတော့ကျွန်တော်ကိုလှူထားတာတွေရှိပါတယ်ကျွန်တော်တရင်အချက်လက်အားလုံးကိုမြန်မာတန်ယုံကိုပေးထားပြီးပါပြီကျွန်တော်မြန်မာနိုင်ငံကိုပြန်ချင်ပါပြီကျွန်တော်ဒီကိုရောက်တာနှစ်လပြည့်ပါတော့မယ်ကျွန်တော်ကိုအမြန်ဆုံးပြန်ပို့ပေးဖို့ RFA ကနေအင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံကိုအကူအညီတောင်းလိုက်ရတာပါဗျာဆိုပြီးဆက်သွယ်ပြောကြားလာတာပါရှင
် RFA မက်ဆေ့ပေါ့ကိုပေးပို့လာတဲ့ဒီစာကတော့မူရစ်ဆေးဝါးရောင်းဝယ်နေတဲ့ကိစ္စကိုပြောပြလာတာဖြစ်ပါတယ်သူကတော့နာမည်မဖော်ပြစေချင်ပါဘူးသူပြောထားတာက ARD တိုင်းလေးမျက်နှာမြို့နယ်ဘိတ်တလွန်ရွာဝါရော့ကွင်းရွာသားတွေဟာရှမ်းပြည်နယ်နန်ခမ်းမြို့မှာမူရစ်ဆေးဝါးရောင်းဝယ်နေပါတယ်တဲ့ဒါကိုရက်ွက်လူကြီးတွေမသိတယ်လို့လုံနေချလို့တာဝန်ရှိသူတွေကိုအသိပေးချင်ပါတယ်သူတို့သိပြီးရန်လုံးမှလည်းကြောက်လို့နာမည်မဖော်ပြပါနဲ့တိုင်ကြားတာမဟုတ်ပါဘူးအသိပေးတာပါနန်ခမ်းမြို့မှာဆိုရင်မူရစ်ဆေးရောင်းနေတဲ့သူတွေအရန်ပေါ်နေလို့နန်ခမ်းမြို့ကရဲဝို့တိုင်တော့လေလာဖမ်းမယ်ဆိုပြီးအသိပေးထားကြပါတယ်မူရစ်အဖွဲ့ကိုတိုင်တော့လေအတူတူပါပဲလမ်းကြောင်းရှိရဲလို့ပြောပြီးမှသွားကြတော့ဘသူမှမဖမ်းမိတော့ပါဘူးမူရစ်ဆေးသုံးတဲ့သူတွေကမသုံးရမနေနိုင်တော့ခိုးကြလူကြပါတယ်အများပြည်သူဒုက္ခရောက်နေကြပါတယ် RFA ရေဒါတွေကိုတာဝန်ရှိသူတွေနဲ့အများပြည်သူတွေသိရှိအောင်လေးလိုင်းကြားကနေလွှင့်ပေးပါလို့တောင်းဆိုလိုက်ပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင
်မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ်
ဒါကတော့ရခိုင်ပြည်နယ်မင်းများမျိုးကနေဖုန်းနဲ့ဆက်သွယ်ပြောပြလာတာပါ။ကျွန်တော်တို့မင်းများမျိုးကလမတောင်ကြေးရွာမှာတက်မတော်နဲ့ရခိုင်တက်တော်အေးအေးတို့တိုက်ပွဲဖြစ်တယ်ဗျာ။တက်မတော်ကလေချောင်းကနေရဟတ်ယူနေနဲ့လည်းပြစ်တယ်။ဒီဇင်ဘာ17ရက်နေ့မနက်ပိုင်းကနေနေ့လယ်ပိုင်းလောက်ထိပြစ်ကြတယ်။လက်နက်ကြီးကြလို့ဒေသခံ6ယောက်ထိတယ်ဗျာ။ဒဏ်ရာပြင်းလို့စေယုံပို့ဖို့တောင်းတိုက်ပွဲတွေဖြစ်နေလို့ချက်ချင်းပို့လို့မရပါဘူး။အကုန်လုံးလဲကြောက်လန့်နေကြရပါတယ်။လက်နက်ကြီးတွေကိုဒေသခံတွေရှိတဲ့နေရာရောက်အောင်မပြစ်ကြပါနဲ့လို့တောင်းဆိုချင်တာပါဗျာဆိုပြီးပြေးပို့လာတာပါရှင်။
နောက်ထပ်ပေးပို့လာတဲ့စာကတော့ Eagle Cherry အကောင့်ကပါသူတို့ကရခိုင်ပြည်နယ်စစ်ထွေမြို့နယ်ကြက်ကိုင်းတန်ကျေးရွာမှာနေထိုင်ကြသူတွေဖြစ်ပါတယ်ကျွန်တော်တို့ဒေသခံတောင်သူတွေပိုင်ဆိုင်တဲ့လယ်မြေတွေကိုအမတ်ဆက်ခွန်တမတော်စေးယုံဂဒင်တရာကသိမ်းယူခဲ့ပါတယ်ပြည်ထောင်စုဝန်ကြီးဌာနရဲ့1998ခုနှစ်မေလ24ရက်နေ့ရက်စွဲပါစာအမတ်နဲ့သိမ်းခဲ့တာပါဒီလယ်ယာမြေတွေကိုနိုင်ငံတော်ကအမှန်တကယ်အသုံးပြုတာမရှိပဲတပ်ပြင်ပမြေအဖြစ်သာရှိနေပါတယ်ဒီမြေတွေကိုအခုချိန်မှာစီးပွားရေးလုပ်ငန်းရှင်တွေကိုငှားရမ်းရောင်းချတာတွေအပြင်အုတ်ဖုတ်သဲဆုပ်ပဇွန်ကန်တူးတာတွေလုပ်နေလို့လမ်းမြေတွေကသုံးမရအောင်ပျက်စီးနေပါတယ်ဒီမြေတွေကိုနိုင်ငံတော်တမရအထိအကြိမ်ကြိမ်တောင်းခံခဲ့ပေမဲ့အခုအထိတောင်းသူတွေလက်ထဲကိုမရောက်လာသေးပါဘူးသက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA ကနေတဆင့်တင်ပြပေးစီလိုပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင်
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က399-942-3864ဖြစ်ပါတယ်ရှင
်ဒီစာကလည်းရခိုင်ပြည်နယ်ကနေဖုန်းနဲ့ဆက်သွယ်ပြောကြားလာတာပါပဲရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဖွညိုလှက်ကျေးရွာကနေဘူးတီတောင်တံတားအထိလုံကြုံရေးဂိတ်၄ခုရှိပါတယ်အဲ့ဒီဂိတ်တွေမှာတက်မတော်ရဲလုံဒိန်းတွေစောင့်ကြပါတယ်အဲ့ဒီဂိတ်တွေထတာ2နှစ်လောက်ရှိပါပြီပြီးခဲ့တဲ့1နှစ်လောက်ကစပြီးအဲ့ဒီဂိတ်တွေကိုဖျက်သွားတဲ့သူတွေကို 900ကနေ3000အထိပတ်စံကောက်ပါတယ်။မပေးတဲ့ကားတွေဆိုရင်ကားဘော်ကပစ္စည်းတွေအကုန်ချပြီးတစ်ခုမှကြံအကုန်စစ်တော်တာပါပဲ။အချိန်ကိုမကန်ခြင်းလို့အစ်စ်မခံရင်လဲပေးမဖြတ်ခိုင်းပဲပြန်ခိုင်းပါတယ်။ဒေသခံတွေကလည်းတော်တဲ့ကတစ်ဥတစ်ဖူရှာဖွေရောင်းချပြီးလောက်ကင်နေရတာပါ။အမျက်ကလည်းအဲ့ဒါလောက်ရကြတာမဟုတ်ပါဘူး။သူတို့ကိုပေးလိုက်ရင်ဘာမှမကြံကြတော့ပါဘူး။ဒါတွေကိုဘသူ့ကိုတိုင်ရမလဲတိုင်လဲမတိုင်ရဲလို့ RFA ကိုဆက်သွယ်ပြီးအကူအညီတောင်းရတာပါကျွန်တော်လုံခြုံရေးအတွက်နာမည်လဲမပြောရဲပါဘူးဆိုပြီးပြောပြလာတာဖြစ်ပါတယ်ရှင
်ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်